Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American Dial 2019ခုနှစ် January 12ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line တို့မီတာ16 19နဲ့25တို့ကနေဖန်ယူနိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမယ်ရီတန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညမှာပါနိုဝင်ဘာလသမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒူးနေမှာလက်ခံပြောဆိုပါတယ်ဂျမားရေးဆောင်ရှောက်မှုဆိုင်ရာသမ္မတအိုဘားမားရဲ့ဥပဒေကိုဖျက်သိမ်းမှုအတွက်အမေရိကန်ထက်လွတ်တော်ကစလုပ်နေပါပြီမြန်မာနိုင်ငံမှာရောင်းနေတဲ့ကုလသမဂ္ဂလူခွင့်ရထူးကိုယ်စားလှယ်ဟာဒီကနေ့နိုင်ငံခြားတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေနဲ့ရန်ကုန်မြို့မှာတွေ့ဆုံပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါပါခင်ဗျာ
အခုညနေပိုင်းသတင်းစာမတွေမှာတော့အမေရိကန်ရဲ့ရွေးကောက်ခံသမ္မတကအစိုးရတဲ့အတွက်နိုင်ငံခြားရေးဝန်ကြီးဖြစ်ရထားသူကဒီအမေရိကန်မဟာမိတ်တွေရဲ့အကျိုးစီးပွားကာကွယ်မှုနဲ့ပတ်သက်တဲ့သဘောထားကိုအခုလိုပြောပါတယ
် We should be steadfast in defending the interest of America and her allies. Russia must know that we will be accountable to our commitments and those of our allies.
ဂျီနာကုမ္ပဏီအကြီးအကဲဟာဒီလဆန်ရဲ့အထက်လွှတ်တော်ကြာနာပွဲမှာဖြစ်ကြတဲ့အတူနောက်တစ်ပတ်ကြာမှာကျင်းပမယ့်အမေရိကန်သမ္မတတည်ရဲ့ကျန်းသစ္စာကျေးဇူးပွဲနဲ့တရုတ်နဲ့ကုန်သွယ်ရေးအခြေအနေတွေကိုလည်းသိကြရမှာပါမြန်မာပြည်ဆိုင်ရာသတင်းလွှာမှာတော့ရန်ကုန်တိုင်းအတွင်းဘတ်စကားလိုင်းတွေပြည်ဆက်ရေးဆောင်ရွက်ချက်တွေအကြောင်းကိုသိကြရပါမယ်ရှင်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြေညာပေးကြပါမယ်ရှင
်နိုဝင်ဘာလသမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒူးနေမှာလက်ခံပြောဆိုပါတယ်။ဒါပေမဲ့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ကိုသဘောကျတယ်ဆိုရင်အဲ့ဒါကိုနစ်နာချက်တစ်ခုအဖြစ်မယူဘဲအားသာချက်တစ်ခုအဖြစ်သတ်မှတ်တယ်လို့ထရမ့်ကပြောပါတယ်။6လနီးပါးအတွင်းနယူးယောက်မှာပထမဆုံးအကြိမ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာထရမ့်ကအဲ့လိုပြောသွားတာပါ။သမ္မတရွေးကောက်ပွဲမှာပူတင်ကဟီလာရီကလင်တန်ထက်သူ့ကိုထောက်ခံတယ်ဆိုရင်တော့မှကမ္ဘာကြီးရာတွေမှာရုရှားခေါင်းဆောင်နဲ့ဆက်ဆံရတဲ့အခါဟီလာရီထက်သူကပိုပြီးတင်းတင်းမာမာလှုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ရုရှားမှာဘယ်လိုရင်းနှီးမြှုပ်နှံမှုမျိုးမှမရှိဘူးလို့ထရမ့်ကဆိုပြီးရုရှားမှာဘာအပေးယူမှမရှိဘူးဖြစ်လာနိုင်စရာလည်းမရှိဘူးငွေချေးထားတာလည်းမရှိဘူးလို့ပြောပါတယ်။ယူကော့ပွဲမှာအင်တာနက်ကနေဖောက်ဝေပြီးအချက်လက်တွေခိုးယူတဲ့ကိစ္စပူတင်ကညွှန်ကြားခဲ့တာလို့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေယုံကြည်ထားတဲ့ပုံမေးတာမှာတော့သူအဲဒီလိုမလုပ်ခဲ့သင့်ဘူးလို့ထရမ့်ကဖြေပါတယ်။အင်တာနက်ကနေခိုးဝင်တာမှာရုရှားရဲ့ပတ်သက်မှုကိုထရမ့်ကလက်ခံပေးမယ်လေ။သူ့ကိုနစ်နာစေမယ့်အချက်လက်တွေကိုရုရှားကစုဆောင်းရယူခဲ့ပြီးတော့သူရဲ့မဲဆွယ်စည်းရုံးရေးတာဝန်ရှိသူတွေနဲ့ရုရှားထောက်လှမ်းရေးအကြားပူးပေါင်းကြံစည်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေပါတဲ့မှတ်တမ်းတစ်ခုအကြောင်းသတင်းဌာနတွေရဲ့အင်ကာနေထုတ်လွှင့်ချက်တွေကိုတော့ထရမ့်ကပြစ်တင်ဝေဖန်သွားပါတယ်
။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုနစ်နာစေမယ့်ချက်လက်တွေကိုရုရှားကစုဆောင်းခဲ့တယ်ဆိုတာကိုပြတဲ့အထောက်အထားကိုထောက်လှမ်းရေးအဖွဲ့တွေကဖန်တီးလုပ်ယူခဲ့တာမဟုတ်ဘူးဆိုတာကိုဒေါ်နယ်ထရမ့်ကိုပြောခဲ့တယ်လို့အမေရိကန်အမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူး James Clapper ကဗိုလ်ဒူးနေ့မှာပြောလိုက်ပါတယ်။ဒီထောက်ထားမခိုင်းလို့တဲ့ဆွဆဲချက်တွေကို CNN သတင်းဌာနကအင်ကာနေမှာစာထုတ်လွှင့်ခဲ့တာဖြစ်ပြီးတော့နစ်နာစီမဲ့ချက်လက်အသေးစိတ်တူတော့မပြောခဲ့ပါဘူး။ဒါပေမဲ့လည်းရုရှားဆိုရဟာထရမ့်ကိုနှစ်ပေါင်းများစွာမွေးထားခဲ့အထောက်ပံ့ပြုခဲ့ပံ့ပိုးကူညီခဲ့တယ်လို့ဆွဆဲထားတဲ့အပြည့်အစုံမှတ်တမ်းတစ်ခုကိုတော့ BuzzFeed Online သတင်းဌာနကသူတို့ရဲ့ website မှာတင်ထားပါတယ်။အဲ့ဒီသတင်းဟာယုံကြည်လို့ရမရဆိုတာကိုထောက်လှမ်းရေးအတိုင်းဝိုင်းတွေကဆုံးဖြတ်ထားတာမရှိသေးဘူးလို့သူရဲ့ထုတ်ပြန်ချက်မှာ Mr. Clapper ကပြောထားပါတယ်။ဒါပြင်အဲ့ဒီမှတ်တမ်းကိုမီဒီယာကိုဖွင့်ချပေးခဲ့တဲ့ထောက်လှမ်းရေးသတင်းရင်းမြစ်တွေဖြစ်တယ်လို့လည်းသူမယုံကြည်တဲ့အကြောင်းကို Mr. Trump ကိုသူအလေးနဲ့ပြောခဲ့တယ်လို့ဆိုပါတယ်။မြို့သားလုံခြုံရေးပေါ်တက်ရောက်နိုင်ခြင်းရှိတဲ့ကိစ္စတွေမှာဖြစ်နိုင်သမျှအပြည့်စုံဆုံးအခြေအနေကိုမူဝါဒရေးရာချမှတ်သူတွေကိုတင်ပြဖို့ကသူတာဝန်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ Mr. Clapper ကပြောပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့လျှို့ဝှက်ချက်လက်တွေတောက်ကြနေနောက်ပိုင်းက Trump ကိုအစီရင်ခံစာမှာဒီအတီးမပြုတ်နိုင်သေးတဲ့သတင်းအနှစ်ချုပ်စာမျက်နှာနှစ်မျက်နှာကိုပေးခဲ့ပါတယ်။Mr. သမ္မတ Barack Obama ကိုကြာသပတေးနေ့မှာအစီရင်ခံခြင်းကတော့လည်းအလားတူချက်လက်တွေကိုပေးခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလအစောပိုင်းကလုပ်တဲ့ဗူဒွဲစစ်ဆင်ရေးတစ်ခုအတွင်းဝမ်းနည်းပွဲရာဖြစ်ရအနေနဲ့အာဖဂန်ရဲသား33ဦးသေဆုံးပြီး28ဦးဒဏ်ရာရသွားတယ်လို့ American စစ်ဘက်ကဒီကနေ့ပြောလိုက်ပါတယ်။အဲဒီဖြစ်ရပေါ်စုံစမ်းစစ်ဆေးမှုအသေးစိတ်တွေကိုထုတ်ပြန်တဲ့အထက်မှာအဲ့လိုပြောထားတာပါ။မဒီမငင်ဖြစ်နေတဲ့ Kunduz ပြည်နယ်က Boss တီရွာမှာတိုက်ခိုက်မှုအတွင်းဒါဇင်ပေါင်းများစွာသောအိမ်တွေလုံးဝပျက်စီးသွားတယ်လို့ဒေသခံတွေနဲ့တာလီဘန်လက်နက်ကိုင်တွေကပြောပါတယ်။ကွန်ဒူးစ်ပြည်နယ်ရဲ့မြို့တော်ကိုတိုက်ခိုက်သိမ်းပိုက်ဖို့ကြံစီနေတဲ့တာလီဘန်ခေါင်းဆောင်တွေကိုဖမ်းဖို့အဲ့ဒီပူးတွဲစစ်ဆင်ရေးကိုလုပ်ခဲ့တာလို့အာဖဂန်နဲ့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။အကြမ်းသားအိမ်တွေကိုအကာအကွယ်ယူပြီးပစ်ခတ်နေတဲ့တာလီဘန်တွေကို မိမိတပ်ဖွဲ့ဝင်တွေနဲ့အာဖဂန်တပ်ဖွဲ့တွေကိုကာကွယ်ရေးကိုကိုကိုခုခံကာကွယ်တဲ့အနေနဲ့အမေရိကန်တပ်တွေကပြန်ပစ်ခဲ့ရတယ်လို့အမေရိကန်စစ်ဘက်ကဒီကနေ့ပြောပါတယ်။ဘယ်လိုအခြေအနေမျိုးမှာပဲဖြစ်ပါစေအပြစ်မဲ့သူတွေအသက်ဆုံးရှုံးရတဲ့အပေါ်အထူးပဲဝမ်းနည်းရပါကြောင်းအာဖဂန်ရဲသားတွေကိုကာကွယ်ပေးရေးဖြစ်နိုင်သမျှနီလန်အားလုံးနဲ့လှုပ်ဆောင်သွားမယ်ဆိုတာသမရဂါနီနဲ့အာဖဂန်လူထုကိုအခိုင်အမာပြောချင်ပါကြောင်းအာဖဂန်စတန်ကအမေရိကန်တပ်ဖွဲ့ရဲ့တမူဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကိုကိုးကားပြီးထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။ Republican အများစုလွှမ်းမိုးထားတဲ့ American ထက်လွှတ်တော်မှာလက်ရှိသမရဥဘာမားရဲ့ကျန်းမာရေးပြည်သူ့ဆောင်ရှောက်မှုစီစဉ်ကိုဖျက်သိမ်းဖို့ပထမဆင်စတင်လှုပ်ဆောင်နေပါပြီ။ဥဘာမားကဲလို့လူသိများတဲ့ဒီလူတိုင်းတတ်နိုင်တဲ့ကျန်းမာရေးဆောင်ရှောက်မှုရရှိရေးအဥပဒေကို Republican အမတ်တွေကပယ်ဖျက်လိုက်တာပါ။ဒီဥပဒေပယ်ဖျက်ရေးဟာရွေးကောက်ခံသမရ Donald Trump သမရတာဝန်တရားဝင်ဆက်ယူတဲ့အခါမှာထိတ်တန့်ဦးစားပေးလှုပ်ဆောင်မဲ့ကိစ္စလည်းဖြစ်ပါတယ်။ဒီဥပဒေအဖြစ်မခံရအောင်ဒီမိုကရက်အမတ်တွေကမင်းကွန်းရှိကျူးတွေပြောပြီးအချိန်ဆိုးတာတွေလုပ်ခဲ့ပေးမယ်လေ။ဒီကနေ့ဂျာတာရင်းနဲ့အစောပိုင်းမှာတော့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတော့ထောင်ခံမဲ52မဲ၊ကန့်ကွက်မဲ48မဲနဲ့တာမန်အများစုမဲကနိုင်ရပြီးတော့အိုဘားမားကဲဥပဒေကိုပယ်ဖျက်မဲ့ဥပဒေကိုတည်ပြုလိုက်ပါတယ်။အထက်လွှတ်တော်နေရာတရာမှာ Republican က52နေရာရထားတာဖြစ်ပါတယ်။ Republican အများစုပဲလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာလည်းဒီဥပဒေနဲ့ပတ်သက်လို့အခုသတင်းပတ်အတွင်းမဲခွဲဆုံးဖြတ်နိုင်ပွဲရှိပါတယ်။ဒီလကုံနောက်ဆုံးထားပြီးတော့ဒီဥပဒေပယ်ဖျက်နိုင်ဖို့ Republican ခေါင်းဆောင်တွေကကြိုးစားနေကြတာပါ။ဒါပေမဲ့လည်းလက်ရှိကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးတဲ့နောက်မှာဒီနေရာမှာအစားထိုးပြတတ်မဲ့ဥပဒေနဲ့ပတ်သက်လို့လည်း Republican တွေကြားသဘောတူညီချက်အခုထိမရနိုင်သေးပါဘူး
။ American နိုင်ငံရေးဌာနကိုပိုဆွမ်းဆောင်ရည်ကောင်းပြီးငွေကြေးကုန်ကျသက်တာတဲ့ဌာနတစ်ခုဖြစ်အောင်လုပ်သွားမယ်လို့နိုင်ငံရေးဝန်ကြီးဖြစ် Donald Trump ကယူထားတဲ့ Rex Tillerson ကဗုဒ္ဓဦးနေမှာပြောပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်တွင်နိုင်ငံခြားရေးဌာနမှယာတုနေရာတချို့ထပ်တိုးထားတာကိုသူသတိပြုမိတယ်လို့သူ့ကိုဒီပြုခံထားရေးအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှဗိုလ်ဒူးနေကလုပ်တဲ့ကြားနာစစ်ဆေးပွဲတွင်တီလဆန်ကပြောပါတယ်။တီလဆန်အတွက်ကြားနာစစ်ဆေးပွဲကိုဒုတိယရက်ထပ်မလုပ်တော့ဘူးလို့ကော်မတီဥက္ကဋ္ဌဘော့ဘ်ခေါ်ကာရဲ့သတင်းပြန်ကြားရေးညွှန်ကြားရေးမှူးကပြောပါတယ်။စစ်နေကြိုးဖြစ်ရထားတဲ့အထက်လွှတ်တော်မှဂျက်ဖ်ဆက်ရှင်းစ်အတွက်ကြားနာစစ်ဆေးပွဲကိုတော့နှစ်ရက်လွတ်ခဲ့တာပါ။ဒီဥနိုင်ငံနဲ့ပတ်သက်ပြီးအထူးသဖြင့်ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေးပြင်မှာစီးရေးဆိုင်ရာလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ဘိုးဘီတင်းတင်းမာမာရင်ဆိုင်သွားမဲ့အရေးလက္ခဏာမျိုးဒီလဆန်ကပြောသွားပါတယ်။တောင်တုပ်ပင်လယ်တဲကကျွန်းတွေပေါ်မှာတရုတ်ကစစ်ဘက်ဆိုင်ရာတိစောက်မှုတွေလုပ်တာဟာရုရှားကခရီးမီးယားကျွန်းဆွယ်ကိုရယူလိုက်တာနဲ့တူညီတယ်လို့ Rex Tillerson ကပြောသွားပါတယ
်။ VOA မိခင်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူခွင့်ရေးဒုက္ခစလဲမစ္စရန်ဟီလီယာဒီကနေ့မှာတော့ရန်ကုန်မြို့မှာနိုင်ငံတကာတန်တမန်တွေနဲ့တွေ့ဆုံပါတယ်။တခါညနေပိုင်းမှာကုလသမဂ္ဂအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံပါတယ်။မနေ့ပြန်တောက်ကြနေမှာတော့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒါအပြင်မကြာခင်ရက်ပိုင်းတွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်။ဒီလ၈ရက်နေ့ညကမြန်မာနိုင်ငံကိုရောက်လာတဲ့အထူးကိုယ်စားလှယ်ဟာ၉ရက်နေ့ကတော့ကချင်ပြည်နယ်ကိုသွားပါတယ်။အဲဒီခီးစဉ်တွင်ပြည်ထောင်စုအစိုးရဘက်ကရောပြည်နယ်အစိုးရဘက်ကပါသူ့ခီးစဉ်ပေါ်ပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ VOA ကပြောခဲ့ပါတယ်။သူတို့ပြင်တော့သူသွားဖို့စီစဉ်ထားတဲ့ဖားကန်နဲ့လိုင်ဇာဒေတာတွေကိုသွားခွင့်မရတော့ကြောင်းပါအစိုးရဘက်ကတော့လုံခြုံရေးကြောင့်သွားဖို့မဖြစ်နိုင်ခဲ့တာလို့တုံ့ပြန်ပါတယ်။ကချင်ပြည်ကြီးစဉ်တွင်စစ်ပေးဆောင်ဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံပြောဆိုပါတယ်။ဇန်နလ20ရက်နေ့အထိ12ရက်ကြာအခုကြီးစဉ်အဆုံးသတ်ပြီးမြန်မာနိုင်ငံကနေပြန်မထွက်ခင်ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့ကြီးစဉ်မတိုင်ခင်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။
မြောက်ကိုရီးယားရဲ့ဆိုရင်စရာလူခွင့်ချိုးဖောက်မှုတွေနဲ့ဆန်ဆက်ပိတ်ဆို့မှုတွေဆက်လက်လှုပ်ဆောင်နေတယ်ဆိုပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးရဲ့ညီမတော်ဆက်သူအပါအဝင်မြောက်ကိုရီးယားအရာရှိ9ယောက်အပေါ်အမေရိကန်ပြည်အောင်စုကအရေးယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်။မြောက်ကိုရီးယားအစိုးရဌာနနှစ်ခုဖြစ်တဲ့အလို့သမားဝန်ကြီးဌာနနဲ့နိုင်ငံတော်စီမံကိန်းရေးဆွဲရေးကော်မရှင်တို့ကိုလည်းဗိုလ်ဒူးနေကအရေးယူတန်းခတ်ခဲ့တာပါ။ပိတ်ဆို့တန်းခတ်မှုအသည့်အရာအရေးယူခံရသူတွေရဲ့အမေရိကန်ပြည်အောင်စုမှာရှိတဲ့ပိုင်ဆိုင်မှုနဲ့အကျိုးစီးပွားတွေကိုထိန်းချုပ်ခံရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့လည်းအခုတန်ခတ်လိုက်တဲ့မြောက်ကိုရီးယားအရာရှိ9ယောက်အပြင်မြောက်ကိုရီးယားအစိုးရဌာနတွေနဲ့လည်းစီးပွားရေးလုပ်ကိုင်ခွင့်ရှိတော့မှာမဟုတ်ပါဘူး။ မြောက်ကိုရီးယားနိုင်ငံကလူခွင့်ချိုးဖောက်မှုတွေဟာကမ္ဘာမှာအဆိုးရွားဆုံးထဲမှာဆက်ရှိနေဆဲဖြစ်ပြီးတော့မြောက်ကိုရီးယားအစိုးရဟာလည်းဥပဒေမဲ့တပ်ဖြတ်မှုလက်ဆဖြောက်ခံရမှုတွေမတရားဖမ်းဆီးထိန်းသိမ်းမှုတွေအာဓမ္မအလုပ်ခိုင်းစေမှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုဆက်ပြီးကျူးလွန်နေတယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရမတ်ဒိုနာကပြောဆိုခဲ့ပါတယ်။ကလေးတွေပါဝင်မြောက်ကိုရီးယားအချင်းစခန်းတွေမှာဖမ်းဆီးခံထားရသူ3,200ထက်မနည်းရှိတယ်လို့လည်းပြောပါတယ်။ဆန်ဆက်တီးဖြတ်ပိတ်ပင်မှုနဲ့သတင်းချလက်တွေကိုထိန်းချုပ်မှုတွေဟာလည်းအကြီးအကျယ်ဖြစ်ပွားနေတယ်လို့ပြောဆိုခဲ့တာပါ။အခုတန်ခတ်ရေးယူခံရတဲ့သူတွေထဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးရဲ့ညီမကင်မြုံဂျွန်းနဲ့သတင်းမီဒီယာဆန်ဆက်ဖြတ်တောက်မှုတွေကိုအဓိကလှုပ်ဆောင်ရတယ်။မြောက်ကိုရီးယားရဲ့ဝါဒဖြန့်ချီရေးဌာနလက်ထောက်ကြီးကနေညှဉ်းပန်းနှိပ်စက်မှုရိုက်နှက်မှုစားလုံးငတ်မောအောင်လုပ်မှုလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုနဲ့အချင်းစခန်းတွေမှာကလင်းငယ်တွေကိုတပ်ဖြတ်မှုတွေကိုလှုပ်ဆောင်တယ်လို့ဆွဆွဲခံထားရတဲ့မြောက်ကိုရီးယားလုံခြုံရေးဝန်ကြီးဌာနဝန်ကြီးကင်ဝွန်ခွန်းတို့ပါဝင်ပါတယ
်။ဂျာမနီအခြေစိုက်ဗောက်ဆ်ဝဂန်ကားကုမ္ပဏီဟာဒီဇယ်စီသုံးကားတွေရဲ့ဖန်လုံရင်တန်းခွေထုတ်လုပ်မှုဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့စံနှုန်းသတ်မှတ်ချက်တွေကိုမလိုက်နာပဲလက်ပတ်ခဲ့တဲ့ဆိုတဲ့စွဲချက်တွေနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနနဲ့သဘောတူညီချက်တခုရသွားပါပြီ
။ As part of this resolution, Volkswagen is pleading guilty to 3 felonies: conspiracy to defraud the United States, to commit wire fraud,
ဒီဖြည့်စင်ချက်ရဲ့တစ်စီတစ်ပိုင်းအနေနဲ့ Volkswagen ကုမ္ပဏီကပြစ်မှု3ခုအတွက်အပြစ်ရှိကြောင်းဝန်ခံပါတယ်။အမေရိကန်ပြည်ထောင်စုကိုလိမ်လည်လှည့်ပြားရန်ကြံစီမှု၊တရားမဝင်ငွေလွှဲပြောင်းမှုနဲ့တန်ရှင်သောလူထုဆိုင်ရာဥပဒေကိုချိုးဖောက်မှုကတခုတရားစီရင်ရေးကိုနှောက်ယှက်မှုကတခုနဲ့အချက်လက်တွေလိမ်လည်ပြီးကုန်ပစ္စည်းတွေတင်သွင်းမှုကတခုဖြစ်ပါတယ်လို့အမေရိကန်ရှေ့နေချုပ်လော်ရတာလင့်ချ်ကပြောတာပါ။ရာဇဝတ်ကြောင်းနဲ့တရားမကြောင်းဆိုင်ရာဒဏ်ကြေးအနေနဲ့ဒေါ်လာတန်း4,000ပေးဆောင်ဖို့နဲ့နောက်ထပ်ချိုးဖောက်တာမျိုးမဖြစ်အောင်တားဆီးလုပ်ဆောင်ဖို့ Volkswagen ကုမ္ပဏီကသဘောတူထားတယ်လို့ရှေ့နေချုပ်လော်ရတာလင့်ချ်ကပြောပါတယ်။အခုဒဏ်ကြေးဟာအရင်ကကြေညာထားတဲ့ဒေါ်လာ15 billion ကျော်ပေးဆောင်ရမယ့်သဘောတူညီချက်ပြင်နောက်ထပ်ချမှတ်တဲ့ဒဏ်ကြေးပါ။ကမ္ဘာတွင်းမှာရောင်းချတဲ့ဒီဇယ်စီသုံးကားဆင်းရည် 17,000 ကျော်အထိမှာဖန်လုံရင်တန်းခွေထုတ်လုပ်မှုဆိုင်ရာစစ်ဆေးချက်ကိုကျော်လွန်ရှောင်ရှားဖို့ကွန်ပျူတာဆော့ဖ်ဝဲထည့်ထားခဲ့တယ်လို့ Volkswagen ကုမ္ပဏီကဝန်ခံထားပါတယ
်။နောက်တစ်မဲ့ American Trump အစိုးရရဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိခြင်းပေမဲ့လည်း American နဲ့ Mexico နယ်စပ်တစ်ချောက်တတိုင်းတိစောက်မယ်ဆိုတဲ့အပေါ် Mexico ကအကုန်ကြခံမှာမဟုတ်ဘူးလို့ Mexico နိုင်ငံသမ္မတ Enrique Peña Nieto ကဗိုလ်သူနေ့မှာပြောလိုက်ပါတယ်။
Impulsaremos una negociación abierta y completa. Todos los temas que definen nuestra relación bilateral están
sobre la mesa. ပြည်ပစုံနဲ့ဆွေးဆက်ဆွေးနွေးမှုတွေကိုကျွန်တော်တို့အားပေးပါတယ်။လုံခြုံရေးရွှေပြောင်းသွားလာသူတွေအရင်းနဲ့ကုံသွဲရေးဆိုင်ရာကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံဆက်ဆက်ရေးနဲ့ဆိုင်တဲ့ကိစ္စရပ်အားလုံးကိုဆွေးနွေးနိုင်ပါတယ်။မက္ကဆီကိုနိုင်ငံတစ်ခုအနေနဲ့ပဲဖြစ်ဖြစ်မက္ကဆီကိုနိုင်ငံသားတွေအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ဂုဏ်သိက္ခာကိုထိခိုက်စေမယ့်အရာကိုတော့လက်ခံမှာမဟုတ်ဘူးလို့မစ္စတာနီယက်တို့ကစပိန်ဘာသာစကားနဲ့ပြောသွားတာပါ။ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုနိုင်ငံဘက်ချမ်းကနေအမေရိကန်ပြည်အောင်စုတဲ့တရားမဝင်ဝင်ရောက်လာသူတွေကိုထိန်းချုပ်ဖို့နေဆက်မှာတတိုင်းခတ်မယ်လို့ပြောခဲ့တာဖြစ်ပါတယ်။
ကြတာပြည်နဲ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုညနေပိုင်းသတင်းထွားတွေကိုတော့အမေရိကန်ပြည်ထောင်စုမှမကြခင်အစိုးရတဲ့အပြောင်းလဲတွေမှနိုင်ငံသားရေးဝင်ကြီးတဲ့ရထားခံရသူဘသူလဲဆိုတာကြည့်ကြရအောင်ပါ။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အစိုးရတက်မှနိုင်ငံသားရေးဝင်ကြီးအဖြစ်အစိုးပြုထားတဲ့ Rex Tillerson ကကမ္ဘာအလယ်မှာရုရှားနိုင်ငံရဲ့လုပ်ရက်တွေအပေါ်စိုးရိမ်တဲ့အကြောင်းနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာပုံစံသစ်နဲ့ချဉ်းကပ်ဖို့လိုတဲ့အကြောင်းပြောလိုက်ပါတယ်။နိုင်ငံသားရေးဝင်ကြီးတဲ့အဖြစ်အတီးပြုခန့်အပ်နိုင်ရေးအထက်လွှတ်တော်မှကြားနာခြင်း Exxon Mobil ရေနံကုမ္ပဏီအကြီးအကဲဟောင်း Tillerson ကအဲ့ဒီလိုပြောဆိုခဲ့တဲ့အကြောင်း VOA သတင်းတောက် Nikki Chan ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးပါပါရှင်။
ရာဇီဥတုဖောက်ပြန်မှုတွေပေါ်စိုးရိမ်မှုတွေနဲ့အတူဆန္ဒပြသူတွေစုဝေးခဲ့ကြတဲ့ Washington DC က Exxon ဓာတ်ဆီဆိုင်နဲ့နှစ်လမ်းလောက်အကွာမှာရှိတဲ့လွှတ်တော်မှာပဲ Exxon Mobil ရေနံကုမ္ပဏီအကြီးအကဲ Rex Tillerson ကိုနိုင်ငံရေးဝန်ကြီးတစ်ဖြစ်အတည်ပြုနိုင်မှုကြေညာခဲ့တာဖြစ်ပါတယ်။ကြေညာပွဲအတွင်းထက်လွှတ်တော်အမတ်တွေအများစုမေးခွန်းထုတ်ခဲ့ကြတာကတော့ Exxon အကြီးအကဲအဖြစ်တာဝန်ယူခဲ့စဉ်မှာသူစစ်ဆင်ညှိနှိုင်းမှုတွေလုပ်ခဲ့မှုတွေရုရှားနိုင်ငံနဲ့ဆက်ဆံရေးပါသူတို့ပြင်အမေရိကန်နိုင်ငံရေးသမားတွေရဲ့အီးမေးလ်တွေကိုပေါက်ထွင်းခဲ့တယ်လို့ဆွဆွဲခံထားရတယ်လို့အမေရိကန်ရဲ့မဟာမိတ်တွေကိုချင်းချောက်နေတဲ့ရုရှားနိုင်ငံကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ဘယ်လိုရင်ဆိုင်မလဲဆိုတာကိုမေးခွန်းထုတ်ခဲ့ကြတာဖြစ်ပါတယ
် We're cooperation with Russia based on common interests as possible such as reducing The global threat of terrorism.
ကမ္ဘာတစ်ဝန်းအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုတွေကိုရှော့ချဖို့ကိစ္စမျိုးလိုဘုံအကျိုးစီးပွားတွေကိုအခြေခံပြီးဥပပေါင်းဆောင်ရွက်မှုတွေရှိနိုင်ပါတယ်။ဒီလိုနည်းလမ်းတွေလည်းရှာဖွေရမှာပါ။အရေးကြီးတဲ့အပိုင်းတွေမှာသဘောထားကွဲပြားမှုတွေရှိနေစေဖြစ်ပေမဲ့အမေရိကန်နဲ့မဟာမိတ်တွေရဲ့အကျိုးစီးပွားတွေကိုဆက်လက်ကာကွယ်ရမှာဖြစ်ပါတယ်။ကျွန်တော်တို့မဟာမိတ်တွေဟာစိတ်ပိုင်းဖြတ်ထားတဲ့အတိုင်းလုပ်တယ်ဆိုတာကိုရုရှားကသိဖို့လိုသလိုရုရှားအနေနဲ့သူ့လုပ်ရက်တွေအတွက်တာဝန်ခံရမှာလည်းဖြစ်ပါတယ်။
ကမ္ဘာမှာအမေရိကန်ပြည်ရင်ဒုတိယစီးပွားအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံနဲ့အမေရိကန်ရဲ့ဆက်ဆံရေးကိုမေးခွန်းထုတ်ရမှာတော့အားထားလောက်တဲ့မိတ်ဖက်နိုင်ငံတစ်ခုဖြစ်လာအောင်တရုတ်နိုင်ငံဘက်ကဒီထက်ပိုကြိုးစားဖို့လိုတယ်လို့လည်းတလဆန်ကဆိုပါတယ
် China's island building in the South China Sea is an illegal taking of disputed areas without regard for international norms
တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကကျွန်းတွေတည်ဆောက်နေတာဟာနိုင်ငံကစံတတ်မှတ်ချက်တွေကိုအလေးမထားပဲအငင်းပွားနေတဲ့နယ်မြေတွေကိုဥပဒေမဲ့သိမ်းယူနေတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးနဲ့ကုန်သွယ်မှုတွေမှာနိုင်ငံကသဘောတူညီချက်တွေကိုမလိုက်နာတာမျိုးတွေလည်းရှိပါတယ်။ကျွန်တော်တို့ရဲ့ညာနာပစ္စည်းတွေကိုခိုးယူနေတယ်လို့ Digital ကဏ္ဍမှာအပြင်းထန်ချဲ့ထွင်သိမ်းပိုက်နေပါတယ်
။လွတ်တော်ကျမ်းနာပွဲအတွင်းပောင်းရှင်ထင်းသိမ်းလှုပ်ရှားသူတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေကြောင့်အနောက်ရှက်တော်တော်များလည်းကြုံခဲ့ရပါတယ်။နိုင်ငံရေးဝန်ကြီးချုပ်ဖြစ်ယာရာခန္ဓာရတဲ့တလဆန်ကတော့ကမ္ဘာကြီးပုံမှန်ပုံနှိမ့်လာမှုရဲ့အန္တရာယ်ကိုနားလည်ကြောင်းနဲ့အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုတွေနဲ့ပတ်သက်တဲ့နိုင်ငံတကာဆွေးနွေးပွဲတွေမှာအရေးပါတဲ့အခန်းကဏ္ဍကနေဆက်လက်ပါဝင်သွားဖို့အရေးကြီးတယ်လို့လည်းလွှတ်တော်အမတ်တွေကပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြသွားတာပါရှင်။အမေရိကန်စီးပွားရေးလုပ်ငန်းရှင်ဒေါ်နယ်ထရမ့်အနေနဲ့နိုင်ငံရဲ့45ရောက်မြောက်သမရအဖြစ်ဒီလ20ရက်နေ့မှာတရားဝင်ကြမ်းတစ်စာကျင်းတာကိုတကမ္ဘာလုံးကစောင့်ကြည့်နေကြမှာပါ။အဲ့ဒီထက်မှာတော့တရုတ်ထက်စိတ်ဝင်စားတဲ့နိုင်ငံအနည်းငယ်ပဲရှိပါလိမ့်မယ်။တရုတ်နဲ့အမေရိကန်ကြားနှစ်စဉ်ကုန်သွယ်မှုတန်ဖိုးကအမေရိကန်ဒေါ်လာဘီလီယံ600နီးပါးရှိနေပြီးအများစုဖြစ်တဲ့466ဘီလီယံကတော့အမေရိကန်မှာတင်သွင်းရောင်းချတဲ့တရုတ်ပစ္စည်းတွေဖြစ်ပါတယ်။မစ္စတာထရမ့်ကတော့အခုလိုတရုတ်ဘက်ကကုန်သွယ်မှုအသာရနေတာကိုချချနိုင်ဖို့လုပ်ငန်းစဉ်တွေကိုအစိုးပြုထားပါတယ်။ဒါပေမဲ့အခုလိုလောက်တာနဲ့တင်းတင်းမာမာပြောတာတွေကြောင့်နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်ပြီးကမ္ဘာစီးပွားရေးနှစ်နာမှာစိုးရိမ်နေတဲ့အကြောင်း VOA သတင်းတောက် Mail Asia ကတင်ပြထားပါတယ်။ကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ဒီနိုင်ငံတကာကုန်သွယ်ရေးနဲ့ပတ်သက်ပြီးမကြခင်အမေရိကန်သမ္မတဖြစ်လာတော့မဲ့ Donald Trump ကတော့ခက်ကြမ်းကြမ်းပဲအခုလိုပြောထည့်လိုက်ပါတယ
်။ We're going to make a great trade deal and if we can't
ကျွန်တော်တို့အနေနဲ့ကြီးမားတဲ့ကုန်သွယ်ရေးစာချုပ်ချုံးမှာပါ။မချုံးနိုင်ရင်လည်းကိုလန်းတဲ့ကိုတည်ဆံဆက်လျှောက်မှာပါ
။တကယ်တော့တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ဘက်ကလုံငွေပြနေတာကိုထိန်းချုပ်နိုင်ဖို့တရုတ်သွင်းကုန်တွေပေါ်အခွန်တိုးကောက်ဖို့ Mr. Trump ကအဆိုပြုထားပြီးတရုတ်ဆန့်ကျင်စိတ်ရှိသူတွေကိုကုန်သွယ်ရေးမူဝါဒချမှတ်ဖို့ခန့်ထားပါတယ်။ဒါပေမဲ့ Brookings သုတေသနအဖွဲ့က William Galston ကတော့Mr. Trump ရဲ့လူကြားကောင်းအောင်လေလုံးထွားမှုအပေါ်တန်တရားရှိထားပါတယ
် The idea that this is a one-way street and we can threaten China
အခုစဉ်းစားတာပုံကတလန်းမောင်းလို့ယူဆထားတာပါကျွန်တော်တို့တရုတ်ကိုချိန်ချောက်နိုင်တယ်တရုတ်ကပြန်ချိန်ချောက်နိုင်မှာမဟုတ်ဘူးလို့စဉ်းစားပုံကတိတ်ယိုရှင်းလွန်းတယ်လို့ထင်ပါတယ
် Gaston ကဆက်ပြီး American ကဒီကတ်သက်ချက်တွေချမှတ်လိုက်ရင်တရုတ်ဘက်ကလည်းတံပြန်လှုပ်လာလိမ့်မယ်လို့ဆိုပါတယ်ဒါပေမဲ့တရုတ်သံမတ်ကြီး Siu Tian Kai ကတော့အခုလိုထိတ်တက်ရင်ဆိုင်ကြရင်နှစ်နိုင်ငံလုံးနဲ့နာလိမ့်မယ်လို့ထောက်ပြလိုက်ပါတယ
် Any trade war especially a trade war between
လူကုန်သွယ်စစ်ပွဲမျိုးမဆိုပါသူတို့ကတော့ကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံကြီးနှစ်ခုကြားကုန်သွယ်စစ်ပွဲမျိုးကနှစ်နိုင်ငံစလုံးကိုအကြီးအကျယ်ထိခိုက်စေသလိုကမ္ဘာစီးပွားရေးတစ်ခုလုံးကိုလည်းနှစ်နာစေပါတယ
်အမှန်ဖြစ်နေတာကတော့တရုတ်ကအမေရိကန်ကိုလိုအပ်သလောက်အမေရိကန်ကလည်းတရုတ်ကိုလိုအပ်နေတာပါ Seven Investment Management အဖွဲ့က Justin Arquhart Stewart က
He needs the Chinese after all they're the second largest
Donald Trump နေနဲ့တရုတ်ကိုလိုအပ်ပါတယ်သူတို့ကအမေရိကန်ကိုဒုတိယအများဆုံးအကြွေးပေးထားတဲ့နိုင်ငံပါဒါကြောင့်သူတို့အနေနဲ့အခုဝယ်ယူနေတာတဲ့ပိုဝယ်လာစေဖို့ Trump ဆန္ဒရှိမှာပါပိုရောင်းလာမှာကိုတော့ကျင်းနေလိုလာမှာမဟုတ်ပါဘူးဒါပေမဲ့တရုတ်ဘက်မှာလည်းအလားတူအမေရိကန်ကိုအလိုရှိပါတယ်ဘာလို့လဲဆိုတော့အမေရိကန်ကတရုတ်ရဲ့အကြီးအမားဆုံးကုန်သွယ်ဘက်တွေထဲကတနိုင်ငံဖြစ်လို့ပါဒါကြောင့်တရုတ်အနေနဲ့အမေရိကန်ကိုလည်းတရုတ်ပစ္စည်းတွေအများကြီးဆက်ဝယ်ဖို့အလိုရှိနေပါတယ
်။ကုန်သွယ်ရေးကျွမ်းကျင်သူတွေကလည်းတရုတ်ဒါမှမဟုတ်အာရှပစိဖိတ်ကုန်သွယ်ရေးကိုလစ်လျူရှူတာကြောင့်အလို့အကင်တွေအမေရိကန်ကပြန်ရမှာမဟုတ်ဘူး။အမေရိကန်စီးပွားရေးကိုနှစ်နာစေဖို့ပုံများတယ်။စီးပွားရေးကြီးမားလာနေပြီးဖွံ့ဖြိုးပြီးနိုင်ငံနှစ်ခုအတွက်မသေးချာမှုတွေပိုဖန်တီးလိုက်တယ်လို့ဖြစ်လိမ့်မယ်လို့သတိပေးနေပါတယ်။ဒါပေမဲ့ကမ္ဘာ့ဘဏ်စီးပွားရေးပညာရှင်ငိမ့်စားနဲ့နိုင်ငံတကာစီးပွားရေးဆိုင်ရာပီတာဆင်အဖွဲ့ကချက်ဘောင်းကတော့Mr. Trump ခက်ကြမ်းကြမ်းပြောနေတာကအဓိကကုန်သွယ်ဘက်နိုင်ငံပေါ်ရန်ညှိုးထားတာထက် နှိဖို့ကြံပြီးလုပ်တာဖြစ်နိုင်တယ်လို့သုံးသပ်ပြပါတယ
် It certainly seems to be that way in terms of rhetoric
လူကြောက်အောင်ခုလိုမျိုးလေလုံးထွားပြောနေပုံရတာသိကြပါတယ်ဒါပေမဲ့ခုလိုပြောတာကသူ့ရဲ့ style ကြောင့်လည်းဒစိတပိုင်းဖြစ်နိုင်တယ်လေအခုလိုမျိုးစီးပွားရေးကိစ္စမျိုးမှာစီးပွားရေးနီးနဲ့ချိကတ်ကြည့်တာပေါ့တန်တမာကြီးဒါမှမဟုတ်နိုင်ငံခေါင်းဆောင်ပုံစံမျိုးနဲ့ချင်းကတ်တာမျိုးမဟုတ်ဘဲနဲ့စီးပွားရေးအရာနှိဖို့ချင်းကတ်တာမျိုးလည်းဖြစ်နိုင်ပါတယ
် Mr. Brown ကဆက်ပြီး Mr. Trump မှာကုန်သွယ်ရေးကိုကန့်သက်လူစိတ်တွေရှိနေပြီး TPP လို့တုတ်ကခေါ်တဲ့ဆက်နနိုင်ငံပါ Pacific ကုန်သွယ်ရေးနိုင်ငံများမဟာမိတ်အဖွဲ့ကိုဖျက်သိမ်းတာနဲ့မြောက်အမေရိကလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်လို့စာချုပ်တွေကိုပြန်ညှိနှိုင်းမယ်လို့ချင်းချောက်နေတာတွေရှိနေပေမဲ့ခုလိုပြောနေတာတွေထက်တကယ်လှုပ်ဆောင်ချက်တွေကသာအမေရိကန်တရုတ်ဆက်ဆံရေးကံကြမ္မာကိုတတ်မှတ်ပေးမှာဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
ကိုဝင်းမင်းပြောပြခဲ့တာပါရှင်မကြခင်မှာတော့ရန်ကုန်တိုင်းအတွင်းဘတ်စကာလိုင်းတစ်တွေပြည့်စွဲဖို့အစီအစဉ်ဆောင်ရွက်နေတဲ့အခြေအနေကိုပြောပြမှာပါအခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင
်သောရရှင်များရှင်တိုင်းဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေထိရောက်နေပါပြီလားဘယ်နေရာတွေမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2-2- ယ်။တရားလီလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တရားလီလိုက်စီစဉ်ကကြိုဆိုပါရရှင
်။စနေနေ့တရားလီလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တရားကြတာပရင်းနေ့ညနေခင်းစီစဉ်တွေနှာစင်နေကြရတာဖြစ်ပါရရှင်။ဇန်နဝါရီလ16ရက်နေ့ကစလို့ရန်ကုန်တိုင်းအစိုးရရဲ့စီမံမှုနဲ့စနစ်တင့်နဲ့စတင်ပြည့်စွဲမဲ့မြို့ပြဘတ်စကားလိုင်းတွေမှာခရီးသွားပြည်သူတွေနဲ့နိုင်ငံခြားသားခရီးသည်တွေအစဉ်ပြေချုံးမွေ့စေရေးကြောင်းသားပြည်သူတွေနဲ့အမှုပညာရှင်ဒီမိုကရေစီအင်အားစုတွေပူးပေါင်းပါဝင်တဲ့စေတနာဝန်ထမ်းတွေက9ရက်တာဝိုင်းဝန်းကူညီပေးကြဖို့အစီအစဉ်ထားတယ်လို့စေတနာဝန်ထမ်းတွေကပြောပါတယ်စေတနာဝန်ထမ်းအဖြစ်ပါဝင်ကူညီပေးလို့သူတွေနဲ့အနေနဲ့တက်ဆိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကိုဆက်သွယ်နိုင်တယ်လို့လည်းသိရပါတယ်အသေးစိတ်ကိုမတ်စုမုံကပြောပြပါမယ်ရှင
်ဟုတ်ပါတယ်လာမယ့် January 15ရက်နေ့ညကနေစလို့ရန်ကုန်တိုင်းအတွင်းအများပြည်သူခရီးသွားလာရေးလုပ်ငန်းတွေကိုနှစ်နဲ့ချီတာဝန်ယူဆောင်ရွက်ပေးခဲ့တဲ့မော်တော်ယာဉ်လိုင်းမောင်းစုံစီမံခန့်ခွဲမှုအဖွဲ့မထသလက်အောက်ကယင်လိုင်းနေအပါအဝင်ပုဂ္ဂလိကယင်လိုင်းနေပြည့်စွဲမှုကိုရန်နာလိုက်တော့မှာဖြစ်ပါတယ် January 16ရက်နေ့မနက်ခင်းကနေစလို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အစီအစဉ်နဲ့မြို့ပြဘတ်စကားလိုင်းလက်ရှိလိုင်း62လိုင်းကိုရန်ကုန်ဘတ်ဆာဗစ် YBX ဆိုတဲ့ယင်လန်းကျောင်းအစ်စ်တွေနဲ့စတင်ပြည့်စွဲတော့မှာဖြစ်ပါတယ်စတင်ပြေးဆွဲတဲ့ရက်ကနေစလို့ January 20ရက်နေ့အထိအထူး9ရက်တာအစီအစဉ်ဖြစ်ခရီးသွားပြည်သူတွေအဆင်ပြေချောမွေ့စေရေးလမ်းပြပေးမဲ့စေတနာဝန်ထမ်းတွေကတော့တက္ကသိုလ်ကျောင်းသားတွေလူမှုအဖွဲ့အစည်းတွေနဲ့အမှုပညာရှင်တွေဘက်ကဝိုင်းဝန်းကူညီပေးကြမှာဖြစ်ပါတယ်။ဥဆောင်လှုပ်ရှားနေတဲ့ရန်ကုန်စီးပွားရေးတက္ကသိုလ်ကတက္ကသကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုစေရလွင်ကသူတို့ဘာကြောင့်အခုလိုစေတနာဝန်ထမ်းအဖြစ်ကူညီဆောင်ရွက်ပေးနေရပါသလဲဆိုတာရှင်းပြပါရစေ။16ရက်နေ့ကနေပြီ
းတော့20ရက်နေ့ကျွန်တော်9ရက်တာကူညီလို့ကျွန်တော်အကြမ်းဖက်တတ်မှတ်ထားပါတယ်။အိမ်မှာရပါအတင်ကာလာမှာဆိုတော့ဆက်ဆံအောင်ကြောင်းနေမိနေဖြစ်တဲ့ပြည်သူတွေကဘတ်စကားစီးရကမှာအနေနဲ့အခက်ဖြစ်တာပါလိမ့်မယ်။လက်ချင်တဲ့အခက်ခဲပေါ်မှာကျွန်တော်တို့ကဘတ်စကားမှတ်တိုင်မှာကျွန်တော်တို့ volunteer တွေကဘတ်စကားစီးနဲ့ခီးသွားပြည်သူတယောက်ရဲ့ဖြစ်နေတဲ့အခက်ခဲကိုဘယ်လိုကူညီလဲဆိုတော့လူတယောက်ဟာသူရှိနေတဲ့မှတ်တမ်းရနေပြီးတော့သူသွားလို့လည်းမှတ်တမ်းကိုဘယ်ကားစီးရမလဲ၊ကားနံပါတ်အရောင်းကပါလဲ၊ကားနံပါတ်ကပါလဲ။တစ်ဆင့်ကြောင်းစီးရမယ်ဆိုရင်သူအနည်းဆုံးဘာမှကြောင်းစီးလို့ရမယ်ဆိုရင်ဟာလေကိုကျွန်တော်တို့ကတို့ပြပြရပါလိမ့်မယ်ဒီကားရင်းနဲ့ပတ်သက်ပြီးတော့သူကအတန်ပြန်ဆွလာလိမ့်မယ်အကားရရလမ်းတော့မကောင်းဘူးကောင်းတယ်လို့ဒီကြီးတဲ့ပြည်ရဲ့စိတ်ဘက်ကိုလည်းကျွန်တော်တို့ volunteer တွေကစူတောင်းရပါလိမ့်မယ်စူတောင်းပြီးတော့ကျွန်တော်တို့ဒီကားရဲ့ဒါကျွန်တော်တို့လှူရှာမှုပြီးတဲ့အခါမှာကျွန်တော်တို့ဒီအတန်တွေကိုပြန်စုပြီးတော့ကျွန်တော်အစိုးရကိုပြန်ပေးပို့ရမယ်ကျွန်တော်တို့အနေနဲ့ကတော့ပေးပို့ပြီးတော့အစိုးရအနေနဲ့ဘယ်လမ်းကြောင်းတော့ကောင်းတယ်ဘယ်လမ်းကြောင်းတော့မကောင်းဘူးဘယ်လမ်းကြောင်းတော့ရှည်တင်တယ်ဘယ်လမ်းကြောင်းတော့မရှည်ဘူးဘယ်လမ်းကြောင်းတော့ဘယ်နည်းကိုနည်းနည်းထွက်ဝင်တင်တယ်မဝင်နေဘူးဆိုတဲ့ကိစ္စတွေအစိုးရက ပြန်လည်ပြင်ဆင်ပါလိမ့်မယ
်ရန်ကုန်တိုင်းတစ်ခုလုံးတိုင်းတာနဲ့မြားပြည်သူတုံရင်လိုင်းတွေကိုစနစ်တင့်နဲ့ပြင်းဆွဲတဲ့အခါအခက်ခဲတွေနောက်ရင်လိုင်းအစ်စ်တွေအပေါ်မှာအများပြည်သူအနေနဲ့မကျွမ်းဝင်သေးတဲ့အခက်ခဲတွေတွေ့လာရနိုင်တာမို့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့အခုအစည်းအဝေးပေါ်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေဘက်ကလည်းဝိုင်းဝန်းကူညီပေးကြဖို့စီစဉ်နေကြတဲ့အကြောင်းရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်၅ကအမျိုးသားလွှတ်တော်လွှတ်တော်ကိုယ်စားလှယ်ဦးပမျိုးသိန်းကလည်းအခုလိုပြောပါတယ
်ဒီစီစဉ်နဲ့ပတ်သက်ပြီးတော့ဒီဝန်ကြီးချုပ်ကနေပြီးတော့ရန်ကုန်တိုင်းမှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပါစကားတိုင်းတဲ့ပေါ့လမ်းကြောင်းတင်တဲ့စနစ်တဲ့ကြီးဆွဲတဲ့အကြောင်းကိုရှင်းပြတယ်ပေါ့နော်ရှင်းပြပြီးတော့ဒါကလွှတ်တော်ကိုယ်စားလှယ်တွေကလည်းပဲအတက်တေရောလေကူညီဖို့ဆန္ဒရှိကြတယ်ပေါ့ဘာကြောင့်လဲဆိုတော့ဒီကားကျက်နေတာပေါ့နော်ရန်ကုန်မြို့လုံးတမျိုးလုံးမှာကားကျက်နေနှစ်နှစ်ချီကြာနေပြီပြည်သူတွေလည်းအရန်စိတ်ပြတ်တယ်ကြီးငြိမ်ဝင်နေကြပြီပေါ့နော်ဒီပြဿနာကိုဖြေရှင်းနိုင်မှုယူသွားနေကြတာလည်းကြာပြီပေါ့ခုလိုတစ်နှစ်တစ်ကြာဖြေရှင်းမယ်ဆိုတဲ့အခါကျတော့ဒီလွတ်တော်ကိုယ်စားလှယ်တွေလည်းတခြားရှင်းကြတော့ကိုယ်စားလှယ်တွေကနေပြန်ပြီးတော့သူတို့မြို့နယ်မှာရှိတယ်ပေါ့နော်သက်ဆိုင်တဲ့လူတွေပေါ့လေဒီပြည်သူတွေလည်းပါမယ်ပါတီဝင်တွေလည်းပါမယ်ရှင်းပြတာပေါ့ရှင်းပြတယ်တစ်နှစ်ကြာရှင်းပြတယ်ရှင်းပြပြီးတော့ဒီနေ့ဒီမှာငါရတာအတွင်းဒီပစားလိုင်းတပြည့်စွင့်နေတဲ့အခြေအနေမှာအစင်ကြီးချုံးမှုကြီးအတွက်ပေါ့ဘလို့ဆောင်ရမယ်ရမယ်ဆိုတဲ့ဘလို့ကူညီရမယ်ဆိုတဲ့အကြောင်းလေးကိုသူ့ဆိုင်ရာပါတီဝင်တွေပြည်သူတွေကိုရှင်းပြပြီးတော့လှုပ်အားပေးတယ်ပေါ့နော်လှုပ်အားပေးတယ်ဆောင်ရွက်ပြီးကိုဖိတ်ခေါ်တယ်ပေါ့ဒီလိုဖိတ်ခေါ်တဲ့အခါမှာလည်းပဲထပ်ပြီးအတန်းကြတာပြည်သူတွေဘက်ကလည်းပဲမွမ်းမံတတာနေပေါ့လေ
ဒီ
လှုပ်အားပေးကိုကူညီဖို့အစင်နဲ့ရှိကြတယ်ကူညီကြမယ်ပေါ့လေဘာလို့ပြလဲဆိုတော့ဥပ္ပံပါဝင်ပြီးတော့ဖြည့်ရှင်းခြင်းနဲ့စိတ်သက်ရှိကြတယ်ကျေးဇူးတင်ပါတယ်ခွန်ကြီးလေးဆိုတဲ့ကြောင့်လည်းပြောချင်ပါတယ
်ကားနံပါတ်အစ်စ်ကားယာဉ်လိုက်အယောင်တတ်မှတ်မှုအစ်စ်တွေနဲ့ယာဉ်လမ်းကြောင်းအစ်စ်တွေကိုစတင်ပြေးဆွဲတဲ့အခါမှာကားမှတ်တိုင်နေတိုင်းမှာအယောင်အလိုက်နံပါတ်အလိုက်ယာဉ်လိုက်နေရဲ့ခရီးစဉ်ကိုလမ်းညွန်ပိုစတာတွေချိတ်ဆွဲပြီးဖော်ပြပေးထားမှာဖြစ်ပါတယ်တကယ်လို့လမ်းခီးမှာကိုကဘယ်ယာဉ်လိုက်ကိုစီးရမယ်မှမကျွမ်းဝင်သေးဘူးဆိုရင်အခမဲ့ခေါ်ဆိုနိုင်တဲ့တယ်လီဖုန်းလိုင်း1881လိုင်းခွဲနှစ်ကိုဆက်သွယ်မေးမြန်းနိုင်တယ်လို့ mobile app တယ်လီဖုန်းကနေကြည့်ရှုနိုင်အောင်စီစဉ်နေတယ်လို့ရန်ကုန်ဘတ်ဆာဗစ်ကသတင်းထုတ်ပြန်ထားပါတယ်စတင်ပြေးဆွဲချိန်မှာတော့ကားမှတ်တိုင်တိုင်းမှာစေတနာဝန်ထမ်းတွေကကူညီပေးဖို့အသင့်ဆောင်ဆိုင်ပေးနေမှာဖြစ်တယ်လို့လည်းသိရပါတယ်ရှင
်မဆူမွန်ပြောပြခဲ့တာပါရှင်အခုကျမတို့အတန်းလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DPP ရုပ်သံစလောင်းကနေပြီးတော့လည်းနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါရစေ။ကျမတို့ရဲ့ကြာသပတေးနေ့ညနေဘက် VOA Radio အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင်။
နိုဝင်ဘာလသမ္မတယူကော့ဘွဲကိုရုရှားကဝင်နှောက်ခဲ့တယ်ဆိုတာယူကော့ကန်သမ္မတဒေါ်နယ်ထရမ့်ကဗိုလ်ထူးနေမှာလက်ခံပြောဆိုပါတယ်။ဒါပေမဲ့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ကိုသဘောကျတယ်ဆိုရင်အဲ့ဒါကိုနစ်နာချက်တစ်ခုအဖြစ်မယူဘဲအားသာချက်တစ်ခုအဖြစ်သတ်မှတ်တယ်လို့ထရမ့်ကပြောပါတယ်။6လနီးပါးအတွင်းနယူးယောက်မှာပထမဆုံးအကြိမ်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ထရမ့်ကအဲ့လိုပြောသွားတာပါ။သမ္မတယူကော့ဘွဲမှာပူတင်ကဟီလာရီကလင်တန်ထက်သူ့ကိုထောက်ခံတယ်ဆိုရင်တောင်မှကဘာရေးရာတွေမှာရုရှားခေါင်းဆောင်နဲ့ဆက်ဆံရတဲ့အခါဟီလာရီထက်သူကပိုပြီးတင်းတင်းမာမာလှုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ယူကော့ခံသမ္မတဒေါ်နယ်ထရမ့်ကိုနစ်နာစေမယ့်အချက်လက်တွေကိုရုရှားကစုဆောင်းခဲ့တယ်ဆိုတာကိုပြတဲ့အထောက်အထားကိုထောက်လိုင်းရေးအဖွဲ့တွေကဖန်တီးလုပ်ယူခဲ့တာမဟုတ်ဘူးဆိုတာဒေါ်နယ်ထရမ့်ကိုပြောခဲ့တယ်လို့အမေရိကန်မျိုးသားထောက်လိုင်းရေးအဖွဲ့ညွှန်ကြားရေးမှူး James Clapper ကဗိုလ်ထူးနေမှာပြောပါတယ်။ဒီအထောက်အထားမခိုင်လုံတဲ့ဆွဆွဲချက်တွေကို CNN သတင်းဌာနကအင်္ဂါနေ့မှာစထုတ်လွှင့်ခဲ့တာဖြစ်ပြီးနင်နာစီမဲ့အချက်လက်အသေးစိတ်တွေကိုတော့မပြောပါဘူး။ဒါပေမဲ့လည်းရုရှားဆိုရာထရမ့်ကိုနှစ်ပေါင်းများစွာမှုေထားခဲ့အထောက်ပံ့ပြုခဲ့ပံ့ပိုးကူညီခဲ့တယ်လို့ဆွဆွဲထားတဲ့အပြည့်စုံမှတ်တမ်းတစ်ခုကို BuzzFeed online သတင်းဌာနကသူတို့ရဲ့ website မှာတင်ထားပါဗျ။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလအစောပိုင်းကလုပ်တဲ့ပူးတွဲစစ်ဆင်ရေးတစ်ခုအတွင်းဝမ်းနည်းဖွယ်ရာဖြစ်ရအနေနဲ့အာဖဂန်ရဲသား33ဦးသေဆုံးပြီး28ဦးဒဏ်ရာရသွားတယ်လို့အမေရိကန်စစ်ဘက်ကဒီကနေ့ပြောပါဗျ။အဲဒီဖြစ်ရပေါ်စုစမ်းစစ်ဆေးမှုအသေးစိတ်တွေကိုထုတ်ပြန်တဲ့အထက်မှာအဲ့လိုပြောထားတာပါ။Republican အများစုလွှမ်းမိုးထားတဲ့ American ထက်လွတ်တော်မှာလက်ရှိသမ္မတ Obama ရဲ့ဂျမားရေးဆောင်ရှောက်မှုဥပဒေကိုဖျက်သိမ်းဖို့ပထမအဆင့်စလုပ်နေပါပြီ။ Obama ကဲလို့လူသိများတဲ့ဂျမားရေးအဲ့ဥပဒေကို Republican အမတ်တွေကပယ်ဖျက်ဖို့လုပ်နေတာပါခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါအခုညနေအစီအစဉ်ထုတ်လို့ရင်းမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင် Let's keep ထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွားညိုပါ
This program has come to you from the Voice of America, Washington.